နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်အနေနဲ့ရခိုင်ပြည်နယ်တွင်အယတ္တရွေအသေးပြောင်းများတဲ့စစ်ပွဲမှာအေရခိုင်လက်နက်ကန်ဖွဲ့ရဲ့လှုပ်ရွက်ကတာထောက်ပြပြီးမြန်မာသမ္မတကိုချီးကျူးကွန်ပြူပြောဆိုလိုက်တဲ့ပုံမှာတိုင်းဒေသဖွဲ့တချို့ကပုံဝေမကျတဲ့တဲ့တင်ဆက်ပေးပါမယ်ကျွန်တော်နိုင်ကုန်းအိမ်ပါဧပြီလ23ရက်နေ့ကတောင်အောင်ဆန်းစုကြည်လက်မှတ်နဲ့နိုင်ငံတော်အတိုင်းပင်ခံ
ตำรวจเออเทศสลุงกูชอบพิจารณาเจ้าสุรามีไปพิจารณาบ่เลยตำรวจเออเทศสลุงกูชอบพิจารณาเจ้าสุรามีไปพิจารณาบ่เลยสำหรับเออเทศสลุงกูชอบพิจารณาเจ้าสุรามีไปพิจารณาบ่เลยสำหรับคู่หากาตัวเนี่ยเนี่ยกาจะเป็นคู่เป็นชอบพิจารณาเจ้าสุรามีไปพิจารณาบ่เลยสำหรับคู่หากาตัวเนี่ยเนี่ยกาจะเป็นคู่เป็นชอบพิจารณาเจ้าสุรามีไปพิจารณาบ่เลยสำหรับคู่หากาตัวเนี่ยเนี่ยกาจะเป็นคู่เป็นชอบพิจารณาเจ้าสุรามีไปพิจารณาบ่เลยสำหรับคู่ ိတ်ဘူးပေါ့နော
်နိုင်ငံတော်တန်ပင်ကပုဂ္ဂိုလ်အနေနဲ့နှစ်ဖက်စလုံးအပြစ်ကရဆဲပြီးတွေ့ဆုံဆွေးနွေးဖို့တိုက်တွန်းပြောဆိုသင့်ကြောင်းဆလိုင်းကျဲဥပိတောင်ကဆောက်ပြပါတယ်အခုလိုအချိန်ဒီမှာလက်ရှိ NLD မျိုးရသူမှုကစီဖွဲ့ချုပ်အစိုးရကနေဖော်ဆောင်နေတဲ့ငင်းချမ်းရေးလုပ်ငန်းစဉ်ဟာအလံဝေးသွားတဲ့သဘောဆောင်သွားတယ်လို့ငင်းချမ်းရေးဖြစ်စဉ်မှာပါဝင်တဲ့ကချင်ငင်းချမ်းရေးကျိုးတော်ဆောင်ဦးလမိုင်ကွန်ကြာကဆိုပါတယ
်ဒီဟိုအချမ်းဖက်သဘောနဲ့သမလာကြီးဆိုရင်တော့ပါပြီနောက်ထပ်ပြေဆုံးဆွေးနွေးဖို့အတွက်အခြေအနေကတော်တော်လေးအလောင်းကြီးတွေအဲ့ဖြစ်သွားတယ်။ဒီမပါတော့ဘူးဆိုရင်တော့ပြောရမယ်နဲ့လည်းသူက FDNCP အဖွဲ့ဝင်တွေဖြစ်တဲ့အတွက်ကြောင့်မလို့ဒါကတော့တော်တော်လေးတော့ဒီနိုင်ငံရမှာရှိရှိတယ်ပြေဆုံးရခြင်းနဲ့လည်းလောင်းဝေးရမယ့်အခြေအနေရှိတယ်
ဒီပြောခွင့်ရခိုင်ဒုက္ခကတော့နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ရဲ့အခုလိုထုတ်ပြန်ပြောဆိုချက်ကြောင့်ရခိုင်တွေအတွက်မျှော်လင့်စရာမရှိတော့ဘူးလို့ထုတ်ပြန်ပြောပါတယ်
။ဒီဒေါ်ဆန်းစုကြည်ရဲ့ဒီထုတ်ပြန်ချက်ကိုခြုံပြီးတော့တုံ့ပြန်ရလို့ရှိရင်တော့ရခိုင်နဲ့ဗမာတွေကြားမှာဒီဂျာငါတိပြတ်သွားပြီဆိုတာဒါပို့ပြီးတော့ထင်ရှားသွားတာပေါ့နော်။နှစ်တစ်ချက်ကတော့လက်ရှိဗမာနိုင်ငံရေးခေါင်းဆောင်တွေထိမှတရားမျှတမှုကိုမျက်လို့တဲ့သူတယောက်မှမရှိတော့ဘူး။ဟောဒါကြောင့်မို့လို့ဗမာမဟုတ်တဲ့ဒီလူမျိုးတွေမျိုးလင်းထားခဲ့တဲ့ဒီဒေါ်ဆန်းစုကြည်ကိုနိုင်ကလည်းပဲအခုလက်ရှိမှာဗမာစစ်ကောင်ဆောင်တွေထက်ပို့ပြီးတော့ကြောက်စရာကောင်းတဲ့အာဏာရှင်ဖြစ်တော့နောက်တစ်ခုကကျွန်တော်တို့ရခိုင်တွေကိုလူမျိုးတုံးတတ်ချဖို့အတွက်တော့စေရဇဝတာတွေကိုဒေါ်အောင်ဆန်းစုကြည်ကအမိန်ပေးထားပြီ။ဒါကြောင့်မို့လို့ဒေါ်အောင်ဆန်းစုကြည်အစိုးရကြီးကနေကျွန်တော်တို့ရခိုင်တွေဘာမှမျှော်လင့်ကြအကြောင်းမရှိတော့ဘူး
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ယုံထုတ်ပြန်ချက်ထဲမှာချင်းမြင့်နယ်ပလက်ဝါမြို့ကပြည်သူတွေအတွက်ပြိခါဆန်တွေကိုဧပြီလ19ရက်နေ့မှာရောက်ရှိအောင်ပို့ဆောင်နိုင်ခဲ့လို့ဝန်မြောက်ကြောင်းလည်းဖော်ပြထားပါတယ်။ရခိုင်နဲ့ချင်းမြင့်နယ်တွင်ပဋိပက္ခတွေကြောင့်တေဆုံတန်ရာရတဲ့ရသားတွေရဲ့မိသားစုဝင်တွေအတွက်နိုင်ငံတော်ဆွေးရအနေနဲ့လိုအပ်တဲ့ပံ့ပိုးကူညီထောက်ပံ့မှုတွေလှုပ်ဆောင်ပေးသွားမယ်လို့နိုင်ငံတော်သံပင်ခံပုဂ္ဂိုလ်ယုံထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပလက်ဝမြို့နယ်မှာတမရုံနဲ့ရခိုင်လက်နက်ကင်အီနှစ်ဖက်ကြားတိုက်ပွဲဖြစ်ပွားရနေရာဒီမှာမြန်မာစစ်တပ်ကလေကြောင်းပစ်ခတ်မှုကြောင့်မိစ္ဆာဝါဝမနန်းချောင်းဝါဘောင်ဝါနဲ့စိမ့်စိမ့်ကြီးရွာကရသား29ဦးတေဆုံခဲ့ပြီးအနည်းဆုံး40ဦးခန့်တိခိုက်တန်ရာရရှိပြီးတော့အိမ်အလုံးရေ50နီးပါးမီးလောင်ပျက်စီးခဲ့ရကြောင်းခူမီချင်းမျိုးနယ်စုရေးရာပေါင်းစပ်ညှိနှိုင်းရေးကောင်စီ KACC ကနေဧပြီလ22ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။အလားတူမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေတို့တိုက်ပွဲဖြစ်နေစဉ်ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာလည်းတိုက်ပွဲဖြစ်ပွားရာကြေးရွာတွေပေါ်လက်နက်ကြီးကြီးပစ်ခတ်မှုကြောင့်အရသားတွေအများပြားတေဆုံးထိခိုက်တန်ရာရရှိမှုဖြစ်ပွားခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွင်းကရန်ကုန်စစ်တွေလမ်းပေါ်မှာWHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကတိုက်ခိုက်ခံရလို့ကံမောင်းသူတို့တိတ်ဆုံးပြီးကုလဝန်ထမ်းနောက်သူလည်းတန်ရရရှိခဲ့ပါတယ်။ဒီတိုက်ခိုက်မှုကိုမြန်မာဆိုရဘက်ကတော့အေးလက်ချက်လို့ဆွတ်ဆွဲပေမဲ့အေးရခိုင်လက်နက်ကန်အဖွဲ့ဘက်ကတော့သာကူညှင်းဆူထားပါတယ်။ကျွန်တော်နိုင်ကွန်းအင်း VOA မြန်မာပိုင်းကသတင်းပေးပို့ထားပါတယ်။